American Museum လွှတ်တော်အမတ်နှစ်ယောက်ကို Israel ကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်တယောက်ကိုတော့ပြည်ဝင်ခွင့်ပေးဖို့ဆုံးဖြတ်ချက်ပြင်ဆင်လိုက်ပါတယ်။အောက်လွှတ်တော်အမတ် Rashida Tlaib ကိုသူ့ရဲ့ Palestine လူမျိုးအဖွားနဲ့တွဲနိုင်ဖို့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့ Israel ပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။အောက်လွှတ်တော်အမတ် Rashida Tlaib နဲ့ Ihan Omar တို့ကိုပြည်ဝင်ခွင့်မပြုဘူးလို့ Israel ကကြားသားရင်းနှီးကကြေညာခဲ့တဲ့အတွက်အရှေ့လက်ပိုင်းဒေသက American မဟာမိတ် Israel အပေါ်အမေရိကန်ထောက်ခံမှုနဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာဖြစ်ခဲ့ပါတယ်။ဒီကနေ့ Israel အစိုးရထုတ်ပြန်ချက်ထဲမှာတော့အမတ် Omar ရဲ့နာမည်ကိုဖော်ပြခြင်းမရှိပါဘူး။ဒီမိုကရက်ပါတီဝင် American လွှတ်တော်အမတ်နှစ်ယောက်လုံးဟာပါလက်စတိုင်းပေါ် Israel ရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ဝေဖန်ကြသူတွေဖြစ်ပါတယ်။သူတို့ဟာ Israel နဲ့ Jordan မြစ်အနောက်ဘက်ကန်ကမြို့တချို့စီကိုတွားရောက်ဖို့စီစဉ်ထားကြတာပါ။သူတို့ကိုပြည်ဝင်ခွင့်ပေးရင် Israel ရဲ့အားနည်းချက်ကိုပြရရောက်မယ်လို့ American သမ္မတ Donald Trump က Twitter လူမှုကွန်ရက်ပေါ်မှာကြားသာပေးနေကရေးခဲ့ပြီးမကြခင်မှာပဲပြည်ဝင်ခွင့်မပေးဘူးလို့ Israel အစိုးရကလည်းထုတ်ပြန်ခဲ့တာပါ။အစ္စလမ်ဘာသာဝင်တွေဖြစ်ကြတဲ့အမျိုးသမီးလွှတ်တော်အမတ်နှစ်ယောက်လုံးဟာအင်မတန်ကိုဂျူးဆန့်ကျင်သူအစ္စရေးဆန့်ကျင်သူတွေဖြစ်တာမို့အစ္စရေးကနိုင်ငံနဲ့ပေးမဝင်တာနားလည်နိုင်တယ်လို့သမ္မတ Trump ကပြောပြီးအစ္စရေးရဲ့ဆုံးဖြတ်ချက်ကိုကာကွယ်ခဲ့ပါတယ်။